မြန်မာနိုင်ငံမှာကလေးအလုသမားပြဿနာကတော့ရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံအလုသမားတက်မကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကပြောလိုက်ပါတယ်ဂျနီဗာမြို့မှာကျင်းပတဲ့နိုင်ငံတကာအလုသမားညီလာခံမှာမြန်မာအလုသမားကိုယ်စားလှယ်ကဖြစ်တဲ့ဦးမမောင်ကအခုလိုပြောလိုက်တာပါဆက်တယ်မင်းမြတ်ထားတဲ့မဆုမောင်ကဆက်လက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇွန်လ5ရက်နေ့ကနေ16ရက်နေ့အထိကျင်းပနေတဲ့106ကြိမ်မြောက်အလုသမားရေးရညီလာခံမှာမြန်မာနိုင်ငံကအစိုးရအလုရှင်နဲ့အလုသမားကိုယ်စားလှယ်အဖွဲ့တွေပါဝင်တက်ရောက်ပြီးသက်ဆိုင်ရာခေါင်းစဉ်တွေမှာဆွေးနွေးတင်ပြနေကြပါတယ်မြန်မာကိုယ်စားလှယ်တွေဘက်ကပါဝင်ဆွေးနွေးနေတဲ့ကိစ္စတွေကိုအလုသမားကိုယ်စားလှယ်အဖြစ်တက်ရောက်နေတဲ့ဦးမမောင်ကအခုလိုရှင်းပြပါတယ
်ဒီအားလုံးမှာအခုဆွေးနွေးတဲ့အထက်မှာပါတာကတော့ရွှေပြောင်းလို့ဒီမှာကိစ္စကိုဆွေးနွေးတာကကော်မတီတစ်ခုတက်တက်ရှိပါတယ်နောက်ထပ်ဒီ ILO ရဲ့စံနှုန်းစံထိုင်းနဲ့ညီလာညီလာကိုဆွေးဆဲတဲ့ကော်မတီတစ်ခုရှိတယ်။နောက်ထပ်တစ်ခါကျွန်တော်တို့ဒီခါရဆေးလုပ်ပြီးပြသပြီးတဲ့နောက်မှာဒီလူတွေကိုအလုတ်ကန်ကောင်းမွန်သားရတဲ့အလုတ်ကန်ရရှိဖို့ဆိုတဲ့ဆွေးဆဲကော်မတီတစ်ခုရှိတယ်။နောက်တစ်ခါကျတော့ဒီလုပ်ငန်းဝင်တွေမှာအခြေခံရရှိရတဲ့ရထိုက်တဲ့အခွင့်အရေးတွေနဲ့ဆွေးနွေးတဲ့ကော်မတီ၄ခုရှိပါတယ်။အဲ့ဒီမှာကျွန်တော်တို့ရှိတဲ့ကော်မတီတစ်ခုကိုလူနုဦးအနေနဲ့တက်ပြီးတော့ကျွန်တော်ပါဝင်ပြီးတော့တစ်ကဘာလုံးအနေထားနဲ့ပေါ့နော်ဆွေးနွေးနေတဲ့ကိစ္စတွေရှိတယ်ဆွေးနွေးတာကပြီးခဲ့တဲ့တပတ်လုံးကပြီးတော့ရခါမှာအခုက drafting ပေါ့ဆွေးနွေးချက်တွေပြီးရခါမှာသုံးသပ်ချက်တွေကိုစုပြီးတော့ဆုံးဖြတ်ချက်တွေနဲ့လုပ်ဖို့ကိုသက်ဆိုင်ရာကော်မတီတိုင်းလုပ်နေတဲ့ကဏ္ဍတွေရှိပါတယ်ခု
အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့ ILO ရဲ့နှစ်ပတ်လည်ညီလာခံမှာအစိုးရကိုယ်စားလှယ်တွေပဲမဟုတ်ဘဲအလုသမားအခွင့်အရေးဆောင်ရွက်နေသူတွေအလုရှင်အလုသမားအငင်းပွားမှုဖြန့်ပြေရေးခုံတမာတိအဖွဲ့တာဝန်ရှိသူတွေအငင်းပွားမှုပြန်လည်ညှိနှိုင်းရေးတာဝန်ရှိသူတွေပါတက်ရောက်တင်ပြခွင့်ရတာကကြီးမားတဲ့တိုးတက်မှုဖြစ်တယ်လို့ဥမာမောင်ကပြောပါတယ်အလုသမားအခွင့်အရေးရရှိဖို့ဆောင်ရွက်မှုတွေတိုးတက်လာတယ်လို့ဆိုပေမဲ့ဆက်ရုံအလုယုံတွေမှာအလုသမားအခြေခံအခွင့်အရေးချိုးဖောက်မှုပြဿနာမြေယာသိမ်းပြဿနာတွေကတော့ရှိနေသေးပဲလို့လည်းပြောပါတယ်ဒီတော့လက်ရှိမြန်မာနိုင်ငံကအလုသမားတွေရဲ့အခွင့်အရေးရရှိမှုကိုနိုင်ငံတကာစံနှုန်းတွေနဲ့နှိုင်းယှဉ်ရင်ဘလောက်တိုးတက်တယ်လို့ပြောနိုင်ပါသလဲ။
တော့တိကျနေ30ပေါ့နော်အမှတ်ပေးစင်တယ်အားဆိုတော့ကျွန်တော်ငါးမှာရှိပါတယ်။ဒါပေမဲ့ကျွန်တော်သတိထားမယ်ကိစ္စရှိတယ်။ဘာလို့ဆိုကျွန်တော်တို့ကတိုင်းပြည်ကနိုင်ငံရေးပြောင်းလဲနေတဲ့အချိန်မှာလူမှုစီးပွားရေးနဲ့ပတ်သက်တဲ့ပြောင်းလဲမှုဆိုတာကိုကျွန်တော်လုပ်ဖို့လိုတယ်ဆိုတာကိုအလုရှင်တွေအထူးသဖြင့်ပြီးဖို့လုပ်ပါတယ်။ကျွန်တော်အလုသမားတွေကတော့ကျွန်တော်တို့စ조사ရရဒီလိုမျက်စိဖွင့်ပေးလို့ရတယ်ဒါပေမဲ့တစ်ဖက်မှာလည်းအလုရှင်တွေအနေနဲ့ပေါ့နော်ဒါကိုနားလည်ပြီးတော့အထူးသဖြင့်ကုန်ထုတ်လုပ်ငန်းကလူတွေပါကျွန်တော်ပြောင်းလဲမှုမှာသတ်မှတ်ချက်တွေကိုမလိုက်နိုင်လို့ရှိရင်ပိတ်ဆို့ခါရဲဆိုတော့သိဖို့လိုတယ်ဥပမာဆိုရင်ကျွန်တော်နိုင်ငံမှာဒန်မတ်ကနေပြီးမတ်လမှာနော်မြန်မာနိုင်ငံထုတ်တဲ့တစ်တွေကိုကျွန်းတစ်တွေအထူးသဖြင့်မိုဘယ်ဘူးလို့ရလိုက်တာရှိတယ်အဲ့ဒါပါလဲဆိုတော့ transparency ပေါ့နော်ကျွန်တော်ပွင့်လင်းမြင်သာမှုမရှိဘူးကလေးလုံသမားတွေပါသလားနော်အလုံသမားဒီအခြေခံခွေးချိုးပေါ့မရှိသလားဆိုတဲ့ဟာတွေကိုကျွန်တော်ပွင့်ပွင့်လင်းလင်းမတင်ပြနိုင်ဘူးအဲ့တော့ဘာဝထင်းသေးနဲ့ပတ်သက်တာလို့ကျွန်တော်ပုံလေးမတင်ပြနိုင်တဲ့ခါမှာကျွန်တော်ပိတ်ဆို့ခြင်းခံလိုက်ရပါတယ်။ဒါကြောင့်မလို့ကျွန်တော်ပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်အလုရှင်ကအလုသမားအားလုံးလိုက်ပြီးတော့ပြောင်းလဲမှုလိုပါတယ်လို့တော့ကျွန်တော်ကတော့တင်ပြချင်ပါတယ်ခင်ဗျာ
။လုပ်ငန်းဝင်တချို့မှာဒီအခွင့်အရေးချိုးဖောက်တဲ့ပြဿနာတွေရှိနေသေးတော့ဒီပြဿနာတွေမရှိတော့အောင်ရောဘယ်လိုလုပ်နိုင်မှာပါလဲ
။ချိန်ပိုလုပ်တဲ့ချိန်လို့ကျွန်တော်မလုပ်အောင်လို့ပြောထားတော့လုပ်တယ်။ဟာလာနောက်တစ်ခါကျွန်တော်အလုံးမစင်းအောင်ဆိုချိန်မှာဆင်းတယ်နောက်တစ်ခါနေဆုံးလုပ်ခါကိုနေဆုံးထိုင်ပေးရမယ်ဆိုမပေးတဲ့ဆိုတဲ့ဟာတွေကအလုံးသမားတွေကပြန်တည်င်းဖို့မှသာနေဝန်ကြီးဌာနနေနဲ့သိတယ်ပေါ့နော်အဲ့တော့အားလဲတယ်အဲ့ဒါကိုလည်းအခုဖြည့်ဆည်းဖို့ကလုံနေပါပြီဝိုင်းပြီးတော့လုံမရမှာပေါ့နော်ဥပဒေတွေကထုတ်ထားပြီးတယောက်ယောက်ကဖောက်ဖြစ်တယ်ဆိုရင်ဖောက်ဖြစ်တဲ့လူကတော့ကျွန်တော်တို့ကလူသမားစစ်ဆေးရေးကိုကျွန်တော်အကြောင်းကြားပြီးအဲ့အရင်တရင်တရားကိုကျွန်တော်တို့အသုံးပြုဖို့လုပ်မယ်
အထမလောဘေးခိုင်းစေတဲ့ပြဿနာအရင်ကအတော်လေးကြီးမားခဲ့တဲ့မြန်မာနိုင်ငံမှာအခုတော့ဒီပြဿနာအတော်လျော့နေသွားပြီလို့လဲမြန်မာနိုင်ငံအလုံသမားတမကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမမောင်ကပြောပါတယ
်ကျွန်တော်ဖွင့်နေတောင်သူလက်သမားတွေပါကျွန်တော်တိုင်းနဲ့ပြည်နယ်ဆက်လူကမှရှိပါတယ်သူတို့ရှိတာကျွန်တော်တို့က6လတစ်ချိန်စင်ကန်တာသဘောမျိုးကျွန်တော်တောင်းပါတယ်ဆိုတဲ့နေရာမှာအရင်တော့လို့ပေါ်တာဆွဲတာတော့အထမလောဘေးခိုင်းတဲ့ကိစ္စကိုစစ်တပ်ကစခန်းဆောက်ခိုင်းတဲ့ဆိုတဲ့ကိစ္စတွေဒါလျော့နေသွားပြီသို့တော်ပြောင်းလဲတာကတော့ပါလဲဆိုဆက်မှုလုပ်ငန်းတွေတဲမှာဒါမှမဟုတ်ဒီအချိန်ပိုခိုင်းရင်းဒီအတ္တမလောဘီဖြစ်တယ်ဆိုတာဒီဥပဒေတစ်ခုကအားရလုံးပါဆွေးနွေးလာပါတယ်ဆွေးနွေးတဲ့ကြောင့်ဒီကိစ္စနဲ့ပတ်သက်တော့ကျွန်တော်အားလုံးသတိထားဖို့လိုမယ်ဒါကိုလည်းကျွန်တော်နိုင်ငံမှာကျွန်တော်စတင်ပြီးတော့ဆွေးနွေးနေပါပြီလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံမှာကလေးအလုသမားပြဿနာကတော့ရှိနေစေဖြစ်ပါတယ်အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့2016ခုနှစ်ထုတ်ပြန်တဲ့စစ်တမ်းအရမြန်မာနိုင်ငံမှာကလေးလုံသား1.3%လောက်ရှိပြီးတော့နိုင်ငံတော်ဝန်ကလေးအရေးအတွက်ရဲ့10ရာခိုင်နှုန်းကျော်ဟာလေယာဉ်လုပ်ငန်းလိုမျိုးမိသားစုစီးပွားရေးလုပ်ငန်းတွေမှာလုပ်ခမရဘဲအလုပ်လုပ်နေကြရတာအပါအဝင်တရားဝင်နဲ့တရားမဝင်ကဏ္ဍတွေမှာအလုပ်လုပ်နေကြရတာဖြစ်ပါတယ်။အသက်14နှစ်အောက်အရွယ်အလုပ်ခွင့်ဝင်ရင်ကလေးလုံသမားအဖြစ်မြန်မာနိုင်ငံမှာသတ်မှတ်ထားပေမဲ့ကလေးလုံသမားပပအောင်လှုပ်ဖို့ခက်တယ်လို့ဥမ္မမောင်ကဆိုပါတယ်
ကလေးအလုပ်သမားကတော့ကျွန်တော်တို့ရှိနေပါသေးတယ် လေးလိုတော့မရှိရဘူးလို့တော့ POE ကပြောလိုက်လို့လို့တယ်။ဒါပေမဲ့အဲ့ဒီလိုပြောလိုက်လို့ဒီကလေးလူသမားတွေကအလုပ်မရဘူးဆိုရင်သူတို့ဒီမြင်တာတဲ့အလုပ်ငန်းမဟုတ်ဘဲနဲ့နော်တခြားမောင်ကိုဒီလုပ်ငန်းတွေတဲ့ရောက်သွားမယ်ဆိုရင်မတူတာဝန်ယူမလဲဆိုတဲ့ပြဿနာရှိတယ်။သူကကိုယ်တိုင်ကလည်းသူတို့လက်ထက်ကိုရောက်လာတဲ့ဟာကိုသူတို့ဘယ်လိုရှင်းရမလဲဆိုတာတော်တော်အခက်အခဲရှိတယ်ကျွန်တော်နားလည်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကသမားပြူလာပြီးဂျင်းလေးမြုံနိုင်တဲ့အထူးသဖြင့်အထက်ကျုပ်လုပ်ငန်းက branding ကိုပြောတာကတော့ကလေးလူသမားရှိလို့မဝယ်ဘူးဆိုတော့ငါတော့ဘယ်မှရောက်မှာမဟုတ်ဘူး။တို့တော့ဦးတွဲပြီးတော့ဒီအလုပ်ရှင်ကအလုပ်သမားကအစိုးရကဒီလူငယ်တွေကိုကျွမ်းကျင်မှုပိုင်းဆိုင်ရာသင်တန်းတွေအလုပ်ရှာပေးမယ်ဆိုတဲ့ကိစ္စတွေလုံးဝတာနေကျွန်တော်တို့ကဖြေရှားလို့ရမယ်လို့တော့ကျွန်တော်တို့ကအဲ့လိုအခြေအနေကျွန်တော်ကြည့်ပါတယ
်။ဂျနီဗာမှာကျင်းပနေတဲ့ ILO ရဲ့နှစ်ပတ်လည်အလုပ်သမားရေးရညီလာခံမှာအလုပ်သမားကိုယ်စားလှယ်အဖြစ်တက်ရောက်နေတဲ့ဦးမောင်မောင်ဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံဆောင်ကဆွေးနွေးနေကြတဲ့အကြောင်းအရာခေါင်းစဉ်တွေအပေါ်မူတည်ပြီးဒီညီလာခံကနေတုံ့တက်ချက်အကြံပြုချက်နဲ့ဆုံးဖြတ်ချက်တွေထွက်ပေါ်လာမှာဖြစ်ပါတယ်ရှင်။